ဖိလစ်ပိုင်နိုင်ငံမှာကြီးမားတဲ့မြေပြိုမှုကြောင့်မြင့်မြုပ်သွားတဲ့ကျောင်းတစ်ကျောင်းရဲ့တရှိရဲ့နေရာမှာကက်ဆဲလူကားတွေကအတံပလန်တွေကိုခြေရခံပြီးရှာဖွေနေပါတယ်။လေတီကျွန်းပေါ်မှာအတံရှာဖွေကြိယာတွေနဲ့ရှာဖွေနေတယ်လို့အရေးပေါ်ကက်ဆဲတောင်ရှိသူတွေကတင်းလာနေကပြောပါတယ်။ဒါပေမဲ့လည်းဒီလူတွေဘာဖြစ်နေပြီလဲဆိုတာကိုတော့သူတို့အနေနဲ့အတိအကျမသိနိုင်ဘူးလို့ဆိုပါတယ်။ရှွတ်နုံတွေတဲကနေအလောင်း82လောင်းကိုပြန်လည်တွေ့ရှိခဲ့ရပါတယ်။ရာနဲ့ချီအတော်များများကတော့ပိတ်မိနေစေရှိနိုင်တယ်လို့ယာရှိတွေကပြောပါတယ်။တောက်ချာနေကလေးကဆလူအသက်ရှင်ကျင်းသူတွေမတွေ့ရတော့ပါဘူးကြီးကြီးမားမားဘိုးရသွန်းမှုကြောင့်မြေပြိုမှုဖြစ်ခဲ့ရတာပါမိုးတွေရောလေကျန်းတွေရောအဆက်မပြတ်တိုက်ခိုက်ရွာသွန်းနေရကြောင်းကယ်ဆယ်ရေးလုပ်သားတွေဖို့အခက်အခဲတွေဖြစ်နေရပါတယ်ဒီကယ်ဆယ်ရေးလုပ်သားတွေထဲမှာအမေရိကန်မရိန်းတပ်သားတွေနဲ့မလေးရှားနဲ့ထိုင်ဝမ်တို့ကကယ်ဆယ်ရေးလုပ်သားတွေလည်းပါဝင်ကြပါတယ်